လက်ရှိမြန်မာနိုင်ငံနဲ့ပတ်သက်ပြီးအမေရိကန်သမ္မတဟောင်းဘဲရက်အိုဘားမားကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။မြန်မာနိုင်ငံမှာအရက်သားတွေပေါ်မှာဝန်းနေဖွယ်ရက်စက်တဲ့အကြမ်းဖက်မှုတွေကြောင့်စိတ်မကောင်းဖြစ်နေရတယ်လို့ပြည်သူလူထုရဲ့အတန်တွေကိုထင်ဟပ်တဲ့နိုင်ငံတော်လှုပ်ရှားမှုတွေကြောင့်စိတ်အားတက်ကြွရတယ်လို့ပြောပါတယ်။ကဘာကြီးအနေနဲ့မြန်မာနိုင်ငံပေါ်ဆက်ပြီးအာရုံစူးစိုက်နေဖို့လိုတယ်လို့လည်းဆိုပါတယ်။မြန်မာနိုင်ငံမှာဆယ်စုနှစ်တခုအကြာလွတ်လပ်မှုကြီးကြီးမားမားရခဲ့ပြီးတဲ့နောက်မှာစစ်တပ်ကသူ့ဆန္ဒအတိုင်းလုပ်ကင်ဖို့တရားမဝင်တဲ့နီလန်းတွေနဲ့ရရဆက်ဆက်ပြုတ်လုလာတာကိုလူလူကဘယ်တော့မှလက်ခံမှာမဟုတ်သလိုကဘာကြီးတစ်ခုလုံးကလည်းလက်မခံသင့်ဘူးလို့ပြောပါတယ်။သမ္မတဘိုင်ဒန်အစိုးရနဲ့သဘောထားတိုက်ဆိုင်တဲ့နိုင်ငံတွေကမြန်မာစစ်တပ်ပေါ်မှာတန်ခတ်အရေးယူမှုတွေချမှတ်ပြီးမြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပြောင်းရွေ့အားထုတ်တဲ့လုပ်ရက်တွေကိုထောက်ခံကြောင်းမြန်မာပြည်သူလူထုလက်မခံတဲ့လူသက်သမားအုပ်ချုပ်ရေးဟာပိုဆိုးဝါးတဲ့မတည်ငြိမ်မှုလူချင်းစာနာမှုပြဿနာတွေကြာရှုံးနိုင်ငံတစ်ခုဖြစ်ဖို့အန္တရာယ်ရှိနေတဲ့ဆိုတော့ကိုမြန်မာအိမ်နီးချင်းနိုင်ငံတွေကအတိအမှတ်ပြုဖို့လည်းပြောကြားခဲ့ပါတယ်။မြန်မာနိုင်ငံတွင်ဒီမိုကရေစီမူဝါဒကိုမျှော်မှန်းသူတွေအနေနဲ့တိုင်းရင်းသားတွေနဲ့ဘာသာရေးဖွဲ့စည်းအသီးသီးကိုလွှမ်းခြုံတဲ့သွေးစည်းညီညွတ်မှုကိုဆက်ပြီးတည်ဆောက်တင်ကြောင်းနဲ့အကြံပေးပါတယ်။အခုချိန်ဟာအမှောင်လွှမ်းတဲ့အချိန်ဖြစ်ပေမဲ့မြန်မာပြည်သူအများပြားကပြတ်တနေတဲ့စီးလုံးညီညွတ်မှုစိတ်ဓာတ်ကြန့်ခိုင်မှုနဲ့ဒီမိုကရေစီတန်ဖိုးတွေဖော်ဆောင်ဖို့စိတ်ပိုင်းဖြတ်ထားတာတွေ့ရတာကြောင့်စီအားတက်ကြွအကြောင်းနဲ့ဒီလောက်ရကနေပြည်သူဆန္ဒကိုလေးစားတဲ့ခေါင်းဆောင်တွေကပေးနိုင်တဲ့အနာဂတ်မျိုးရလာနိုင်မယ်လို့လည်းပြောကြားခဲ့ပါတယ်။